အင်ဒိုနီးရှားနိုင်ငံကကျွန်းတကျွန်းမှာစွန့်ပစ်ခံရတဲ့မြန်မာရေလုံသား၁၀ယောက်ဟာပြန်လည်လွတ်မြောက်လာတာတစ်နှစ်ကျော်ရှိလာတဲ့အချိန်အထိနေရပြန်ရေးအခက်အခဲကြုံရဆဲဖြစ်ပါတယ်။၅ဘန်းတင်ပေါ်မှာတစ်နှစ်လောက်အလုပ်လုပ်ခဲ့ပြီးမဲ့လာတာမပြေပဲစွန့်ပစ်ခံရတဲ့သူတွေကိုအလုပ်သမားရေးကူညီလှုပ်ရှားသူတွေကကယ်ဆယ်ခဲ့ပြီးမဲ့အခက်အခဲတွေဆက်လက်ရင်ဆိုင်နေရတဲ့အခြေအနေတွေကိုထိုင်းနိုင်ငံမှာအခြေစိုက်ပြီးမြန်မာအလုပ်သမားအရေးဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ကဗီဒီယိုမှတ်တမ်းတစ်ခုကိုစနေနေ့ပါပဲထုတ်ပြန်လိုက်ပါတယ်။ FED ညွှန်ကြားရေးမှူးဦးထူးချင်းနဲ့ကိုယ်တိုင်ခန်းစားရတဲ့ရေလုံသားတို့ကိုဆက်သွယ်မေးမြန်းပြီးကိုဇော်မိုးကျော်ကတင်ပြထားပါတယ်
။ဟုတ်ကဲ့ကိုတူးချစ်ခင်ဗျာအင်ဒိုနီးရှားမဒေးကျွန်းမှာတောင်းတင်နေတဲ့မြန်မာရေလုံသားတွေနဲ့ပတ်သက်တဲ့သတင်းမှတ်တမ်းဗီဒီယိုစတင်နေကြားပါတယ်။ဘလို့အချက်လက်တွေတင်ပြထားပါသလဲခင်ဗျာ
။ကျွန်တော်တို့နဲ့ဟိုပူးတွဲဆောင်ရွက်နေတဲ့နိုင်ငံတွေကအလုပ်သမားအဖွဲ့ချုပ်တို့ဒီအင်ဒိုနီးရှားမှာရှိတဲ့အင်ဒိုနီးရှားအလုပ်သမားတမကတွေနဲ့ကျွန်တော်တို့ချိတ်ဆက်ဆောင်ရွက်မှုနဲ့ဒီနောက်ဆုံးအချိန်ကြီးနောက်တစ်ခုကတော့ဟိုစေသားတွေပေါ့မြန်မာနိုင်ငံကိုပြန်လို့ရအောင်ဘယ်လိုပြန်မလဲအဲ့ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါရုပ်သံမှတ်တမ်းလေးပါကျွန်တော်တို့ဒီ5မိနစ်စာလောက်ကျွန်တော်တို့လုပ်ထားတာရှိကျွန်တော်တို့ရဲ့ဒီ migrant တိုင်းကျွန်တော်တို့ online ရတယ်တွေ့မယ်နောက်ပြီးတော့ Burma VC ရလဲကျွန်တော်တို့အဲ့ဒါဆင့်ပါပေါ့
သူတို့နဲ့ဘယ်လိုစပြီးအဆက်အသွယ်ရခဲ့တာလဲခင်ဗျာ
ကျွန်တော်တို့အစောပြောတဲ့ migrant time ပေါ့ကျွန်တော်တို့ရဲ့ online ကနေပြီးတော့ကျွန်တော်တို့ပေါ့တိုက်ရိုက်ဆက်သွယ်လာတယ်သူတို့ရဲ့ Viber နဲ့ခေါ်ကျွန်တော်ခေါ်လာတယ်ကျွန်တော်တို့နဲ့ video call တွေလည်းအချိန်ကြီးပြောတယ်ပြောပြီးတော့ဒီမှာဒီ ILO ပေါ့ကျွန်တော်စာနဲ့ report လေးတစ်စောင်ကျွန်တော်ရေးပါတယ်မြန်မာဒီမှာတော့ဘလုတ်အချက်ဝေး agency ကသူတို့ဘယ်လိုမျိုးလိမ်ခဲ့တဲ့အကြောင်းနောက်ရှိပေါ်မှာဘယ်လိုနေရတဲ့အကြောင်းနောက်သူတို့ရဲ့ password တွေကို Indonesia local service agency တခုကသိမ်းထားတဲ့ဟာတွေပေါ့အဲ့ဒါလေးနဲ့ပတ်သက်ချက် report လေးတစ်စောင်လုတ်ပါတယ်လုတ်ပြီးတော့မှကျွန်တော်တို့ ILO ကိုကျွန်တော်တို့ကပို့တာပေါ့အခုတော့သူတို့ကိုဒီ Indonesia မှာရှိတဲ့အလို့သမားတမကဖွဲ့တွေကတော့ဟိုစားရေးတောက်ရေးကိစ္စတွေစီစဉ်ထားပြီးတယ်နောက်သူတို့သွားဖို့လာဖို့ကိစ္စတွေကစားကျွန်တော်တို့စတင်ပြီးတော့ဆောင်ရွက်နေပါကြအခုတော့ဗျာ
နောက်ပြီးသူတို့မှနိုင်ငံကူးလက်မှတ်တွေလည်းတင်ခံထားရတယ်ဆိုတော့အခုနောက်ဆုံးသူတို့မြန်မာနိုင်ငံကိုပြန်နိုင်ရေးအခြေအနေဘယ်လိုရှိပါလဲခင်ဗျာ
မြန်မာအစိုးရနဲ့ကျွန်တော်တရားကျွန်တော်တို့ဆက်သွယ်ဆောင်ရွက်မှုကမရှိသေးတော့မြန်မာပြည်ထဲကပေါ့နော်ဒီအချို့ဖွဲ့စည်းတွေကိုအခုကြီးတောင်းပြီးတော့ကျွန်တော်တို့ဒီကလေးတွေပြန်လို့ရအောင်ကျွန်တော်တို့ပေါင်းလုပ်နေတာရှိတယ်။ဒီစေကိစ္စကကျွန်တော်တို့အနေနဲ့ဝိုင်းကူညီဆောင်ရွက်ပြီးလို့ဖြစ်နိုင်ပေမဲ့လည်းအစိုးရပြောတဲ့ခီးသွားလက်မှတ်ကိစ္စပေါ့ဒီက passport ကိစ္စကတော့အဲ့အတွက်ကိုကျွန်တော်တို့ကလက်ဆိုးရမှုရှိတယ်။အခုကလည်းတိတဲ့အတိုင်းပဲဒီအစိုးရကလည်းကျွန်တော်ရှိမှနှစ်ခုဖြစ်နေတော့ဘယ်အစိုးရကနေပြီးတော့ကူညီဆောင်ရွက်မလဲဆိုတာကကျွန်တော်တို့ပြောလဲတာဟိုတအားကြီးမားတဲ့စိန်ခေါ်မှုတွေဖြစ်နေပါတယ်မလို့ပြောတာ။
ကိုတူးချစ်ပြောဆိုသွားတာပါမြန်မာရေလုံသားတွေကိုတစ်နှစ်လောက်ဆက်လက်တစည်းကနေတစည်းပြောင်းအလုပ်ခိုင်းခဲ့ပြီးနောက်ဆုံးမဒေးကျွန်းမှာထားသွားခဲ့ပါတယ်မြန်မာအလုပ်ပွဲသားတွေဘက်ကရောအင်ဒိုနီးရှားအလုပ်ပွဲသားတွေဘက်ကပါလာရောက်ကူညီခြင်းမရှိဘဲတရုတ်ငါးဖမ်းကုမ္ပဏီထံကနေပတ်စံမရတဲ့အတွက်ဆိုကသူတို့ကိုဂရီပေးထားတဲ့တစ်လကိုဒေါ်လာ350ဆိုတာနှစ်လလောက်ပဲရပြီးတော့နောက်ထပ်မရတော့ဘူးလို့ပြောဆိုခဲ့ပါတယ်ငါးဖမ်းလေးပေါ်မှာဒုက္ခမျိုးစုံခံစားခဲ့ရတယ်လို့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့မြန်မာရေလုံသားကတော့အခုလိုပြောပါတယ်
။တေးရကိုအနည်းဆုံး16နာရီလောက်လောက်ပါအနည်းဆုံး။ကျွန်တော်တို့အဲ့ချိန်9နာရီလောက်ပဲပြေးခဲ့တော့အစားတော့ဆိုတော့ကောင်းကောင်းမစားရဘူး။ရေဆိုလည်းဒီလိုမျိုးဒီအဝါရောင်တောင်းနေတာဝင်ရေဆိုလည်းတော့အယုတ်တွေကတော့အနည်းဆုံးဖောင်းစားတာပေါ့ရေဆိုလည်းရေတန့်မှတော့တော့ဘူးသူတို့ကတော့
ဟုတ်ကဲ့ရိုက်တာနှစ်တာနှိမ့်ဆက်တာမျိုးတွေရှိပါလား
။သူတို့အလုတ်ခိုင်းတော့ဘာလို့ကွန်နာမလဲလို့ဒီလိုမျိုးရက်ကြည့်တာတော့ဘာလို့ဆိုအနည်းဆုံးအင်းငါးရင်းနဲ့ပြစ်ပေါက်လာလို့ဒီရှီတောင်းနဲ့ပိတ်ခံလာလို့ပါမျိုးတော့ရှိတယ်။နင်မကောက်နဲ့အနာမပြေဘူးသူတို့ကနင်မကောက်နဲ့သမင်းမစားရဘူး။ဟောကျွန်တော်တို့ဒီအလုပ်လုပ်မှသမင်းစားရတော့ပါသူတို့အလုပ်မလုပ်နိုင်တဲ့နေကိုသမင်းမကျွေးဘူး
။ဒီငါးဖန်းလေးတွေကဘယ်သူတွေပိုင်တာလဲခင်ဗျာ
။ငါးဖန်းစက်လျောက်ဟာတရုတ်တွေပိုင်တဲ့နေပါတော့။ဆိုင်ဝမ်လို့တော့ပြောတာပဲဒီမြန်မာအေဂျင့်တွေကတော့
မြန်မာနိုင်ငံဘက်ကအလုပ်ရှာပေးတဲ့ကုမ္ပဏီဒီအလုပ်ပွဲစားကုမ္ပဏီကဘယ်ကုမ္ပဏီလဲခင်ဗျာ။
မြန်မာကောင်းလာမြန်မာကောင်းလာမြန်မာကောင်းလာမြန်မာသိန်းနေ89လားသူစဉ်89လားတိုင်းနံပါတ်21တိုင်းနံပါတ်21အဲ3လောက်အေဂျင်စီကဆက်လာတာပေါ့
အခချင်းငွေဘယ်လောက်ပေးခဲ့ရလဲ
အခချင်းငွေဟာပေါ့ကျွန်တော်တို့5သိန်းအဲ့ဒါပြုတ်ဒီဟိုလာစားဖြတ်တာတော့1000
အခုဒီညီလင်းတဲ့သူဘယ်နှယောက်ရှိနေလဲခင်ဗျာ
ကျွန်တော်နဲ့အတူ10ယောက်ပေါ့ကျွန်တော်ကတော့မြန်မာနိုင်ငံဂျပန်တွေကပေါ့ဂျပန်တွေကတန်းလို့ရအဲတခြားဒီမှာပါတဲ့လူတွေကဒီရှမ်းပြည်နယ်ရတဲ့ခြေတဲ့ဒီမကွေးရလည်းပါတယ်အေယာဝီတန်းရလည်းပါတယ်ဒလာလည်းပါတ
ယ်မြန်မာနိုင်ငံဘက်ကရောကူညီတာရှိပါသလား
တိုင်းရင်းကတော့သူတို့ကူညီမယ်ဆိုပြီးတော့အဲ့ဒီမျိုးကျွန်တော်တို့ဒီပတ်ဆို့ပုံလေးလမ်းတောင်းတော့ရှိတယ်မနေ့က
ဒီလိုနာမည်ဘလို့ခေါ်လဲ။ဘာကြောင့်အလုတ်ထွက်လုတ်ဖြစ်တာလဲ။နောက်မြန်မာနိုင်ငံကအလုတ်ရှာနေတဲ့လူငယ်တွေကိုဘာပြောချင်လဲ
။ကျွန်တော်နာမည်ကျော်ဖြိုးဝေပါ။မြန်မာသာတတိယနေပါ။တောင်ဟုတ်ခေါ်လေလို့။ဘာကြောင့်လဲဆိုတော့အဓိကတော့ဒီအလုတ်ကရှာပါမုန်းတဲ့ငွေကြေးပြဿနာပေါ့နော်။ဒါကျွန်တော်တို့အင်ဂျင်ပြင်ရှင်လာတော့နောက်ကျွန်တော်တို့လိုစင်မောလိုက်မှဆိုရင်တော့ဦးမျိုးစီရှုပြီးတော့ကောင်းမွန်စုံစမ်းပြီးတော့လိုက်ကြပါဦးအတိအဓိကရှင်ပါကျွန်တော်တို့တော့ပြောနေမကြည့်အောင်အတတ်နိုင်ဆုံးခြုံကြကြပါလို့ပြောခြင်း